ရှင်ယောဟန်ခရစ်ခန်းကြီး၄အငယ်၁မှ၆
ယေရှုသည်ကိုယ်တိုင်ဗတ္တိဇံကိုပေးတော်မူတပည့်တော်တို့သာလျှင်ပေးကြတော်လဲယေရှုသည်ယောဟန်ထက်သာ၍များသောသူတို့ကိုတပည့်တော်ဖြစ်စေ၍ဗတ္တိဇံကိုပေးကြောင်းကိုပါရိရှဲတို့သည်ကြားပြီဟုသခင်ဖျားတည်တော်မူသောအခါ
ယူဒာပြည်မှထွက်သွား၍ဂါလိလဲပြည်သို့တပံကြွားတော်မူစဉ်တွင်ရှမာရိပြည်အလယ်၌ရှောက်သွားရ၏ယာကုပ်သည်မိမိသားယောသအားပေးသောမြေအကွက်နှင့်အနီးရှမာရိနယ်ရှုခာအမည်ရှိသောမြို့သို့ရောက်တော်မူ၏ထိုအရ၌ယာကုပ်၏ရေတွင်ရှိ၏ယေရှုသည်ခရီးသွား၍ပင်ပန်းသောကြောင့်ရေတွင်နားမှထိုင်တော်မူ၏ထိုအချိန်သည်၆နာရီအချိန်ဖြစ်၏အငယ်ခုနှစ်မှ၁၈ရှမာရိမိမတယောက်သည်ရေခတ်ခြင်းငှာလာ၍ယေရှုကငါတောက်ဖို့ရေပေးပါဟု
ထိုမိမအားမိန့်တော်မူ
၏အကြောင်းမူကားတပည့်တော်တို့သည်စားစရာကိုဝယ်ခြင်းငှာမြို့တဲသို့သွားကြသည့်အခိုက်ဖြစ်သည်ထိုမိမကလည်းတင်သည်ယူရသူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲကြောင့်တောက်ဖို့တောင်းတည်းဟုဆို၏ဆိုသည့်အကြောင်းကားယူရလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိယေရှုကလည်းဖျားသခင်ဂျေစုတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းတင်သည်တိလျင်ထိုသူကိုတောင်းလိမ့်မည်ထိုသူသည်လည်းအသက်ရေကိုပေးလိမ့်မည်ဟုပြန်၍မိန့်တော်မူသောမိမကသခင်ရေခတ်စီရာမရှိရေတွင်လည်းနှစ်တီဖြစ်၍အသက်ရေကိုအဘယ်သို့ရပါမည်နည်းဤရေတွင်ကိုငါတို့အဖရာကုတ်သည်ငါတို့အားပေး၏သူကိုယ်တိုင်မှဆ၍သာသမီတရိษံများတို့သည်ဤတွင်ရေကိုတောက်ကြပြီသခင်သည်ထိုသူထက်ကြီးမြတ်သလောဟုဆို၏ယေရှုကလည်းဤရေကိုတောက်တော်သူသည်နောက်တဖန်ရေငတ်အုံးမီငါပေးသောရေကိုတောက်တော်သူမူကားရေငတ်ခြင်းနှင့်အစင်မပြတ်ကင်းလွတ်လိမ့်မည်ငါပေးသောရေသည်ထိုသူ၌သောရအသက်ရှင်ခြင်းအလုံးငါထွက်သောစံရည်ဖြစ်လိမ့်မည်ဟုမိန့်တော်မူ၏မိမကလည်းသခင်အကျွန်ုပ်သည်ရေငတ်ခြင်းနှင့်၎င်းဒီကိုလာ၍ရေခတ်ခြင်းနှင့်၎င်းကင်းလွတ်မည်အကြောင်းထိုရေကိုပေးပါဟုတောင်းလျင်ယေရှုကတော်လော့သင်ဤလင်ကိုခေါ်၍ဒီကိုလာဦးလော့ဟုမိန့်တော်မူ၏မိမကလည်းအကျွန်ုပ်၌လင်မရှိဟုဆိုလျင်ယေရှုကလင်မရှိဟုသောစကားသည်မှန်၏အကြောင်းမူကားတင်၌လင်ငါးယောက်ရှိဘူးပြီယခုတင်နှင့်နေသောသူသည်တင်လင်မဟုတ်ဤအရာ၌တင်သည်မှန်သောစကားကိုပြောပြီဟုမိန့်တော်မူ၏အငယ်၁၉မှ၂၆ထိုမိမကလည်းသခင်ကိုရောသည်ပရောဖက်ဖြစ်သည်ကိုအကျွန်ုပ်ယိမ့်မိပါ၏အကျွန်ုပ်တို့ဘိုးဘီများသည်ဤတောင်ပေါ်၌ကိုကွယ်လိရှိကြ၏ယေရုရှလင်မြို့၌သာကိုကွယ်ရမည်ဟုတင်တို့သည်ဆိုတတ်ကြ၏ဟုလျှောက်လျင်ယေရှုကအချင်းမိမ့်မှငါစကားကိုယုံလော့ဤတောင်တို့မလားယေရုရှလင်မြို့သို့မသွားဘဲခမည်းတော်ကိုကိုကွယ်မည်အချိန်ကာလရောက်ဆဲရှိ၏တင်တို့သည်ကိုမတိသောအရာကိုကိုကွယ်ကြ၏ငါတို့သည်ကိုတိသောအရာကိုကိုကွယ်ကြ၏အကြောင်းမူကားယူဒသူတို့၌ကယ်တင်ခြင်းအကြောင်းရှိ၏ကိုယ်ကိုယ်တော်သူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်းတစ္ဆာတရားနှင့်၎င်းကိုယ်ကိုယ်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားထိုတို့ကိုယ်ကိုယ်တော်သူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏ဘုရားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏ဘုရားသခင်ကိုကိုယ်ကိုယ်တော်သူတို့သည်နံဝိညာဉ်နှင့်၎င်းတစ္ဆာနှင့်၎င်းကိုယ်ကိုယ်ရမည်ဟုမိန့်တော်မူ၏မိမကလည်းမေရှိကြွလာတော်မူသည်ဟုအကျွန်ုပ်သိပါ၏ရောက်တော်မူသောအခါအကျွန်ုပ်တို့အားအလုံးစုံတို့ကိုပေါ်ပြတော်မူမည်ဟုလျှောက်ပြန်၏မေရှိအ내ကခရစ်တော်ဟုဆိုလိုသည်ယေရှုကလည်းသင်နှင့်စကားပြောသောငါသည်မေရှိပင်ဖြစ်သည်ဟုမိန့်တော်မူ၏အငယ်၂၉မှ38ထိုအခါတပည့်တော်တို့သည်ရောက်လာ၍ထိုမိမနှင့်စကားပြောတော်မူသည်ကိုအံ့ဩခြင်းရှိကြ၏သို့တော်လည်းအဘယ်အလိုတော်ရှိသနည်းထိုမိမနှင့်အဘယ်ကြောင့်စကားပြောတော်မူသနည်းဟုအဘယ်သူမျှ မလျှောက်ကြထိုမိမသည်လည်းရေအိုးကိုထားခဲ့၍မြို့ထဲသို့သွားပြီးလင်အကျွန်ုပ်ပြုဘူးသမျှသောအမှုရာတို့ကိုထုတ်ဖော်သောသူကိုလာ၍ကြည့်ကြပါထိုသူသည်ခရစ်တော်မှန်လိမ့်မည်လို့ဟုလူများတို့အားပြောဆိုသောသူတို့သည်မြို့ထဲမှထွက်၍အထံတော်သို့သွားကြ၏မရောက်မီတွင်တပည့်တော်တို့ကအရှင်ဖျားအစာကိုသုံးဆောင်တော်မူပါဟုတောင်းပန်ကြလင်တင်တို့မတိသောစားเสียသည်ငါ၌ရှိသည်ဟုမိန့်တော်မူ၏ထို့ကြောင့်တပည့်တော်တို့ကတစုံတယောက်သောသူသည်စားเสียကိုပို့ပြီးလောဟုအချင်းချင်းမေးမြန်းကြလျှင်ယေရှုကငါကိုဆေလွတ်တော်မူသောသူ၏အလိုတော်ကိုဆောင်ခြင်းသူ၏အမှုတော်ကိုပြီးစီခြင်းအမှုသည်ငါစားเสียဖြစ်၏ယခုမှစ၍လေးလလွန်လျှင်စဘာရိယာကာလဖြစ်လိမ့်မည်ဟုတင်တို့ဆိုတတ်သည်မဟုတ်လောငါဆိုသည်ကစပားရခြင်းအလို့ငါလေပြင်းတို့သည်ယခုပင်ဝင်းဝင်းရှိသည်ကိုမျော်၍ကြည်ကြလော့စပားရတော်သူသည်အခါကိုခံရ၍သာဝရအသက်ရှင်ခြင်းအလို့ငါအတိအနံကိုဆုတိန်၏တို့ဖြစ်လျင်ပြိုကျဲသောသူနှင့်စပားရတော်သူတို့သည်အတူဝမ်းမြောက်ကြလိမ့်မည်တဦးကားပြိုကျဲ၏တဦးကားစပားရ၏ဟူသောစကားသည်ဤအရာ၌အမှန်ကြသတည်းတင်တို့သည်လေမလုတ်သောအရာ၌စပားရိတ်စေခြင်းကတင်တို့ကိုငါစေလွတ်၏အခြားသောသူတို့သည်လေလုတ်ကြ၍တင်တို့သည်ထိုသူတို့၏အလုတ်ထဲသို့ဝင်ရကြ၏ဟုမိန့်တော်မူ၏အငယ်39မှ42ရှမာရိမိမကအကျွန်ုပ်ပြုဘူးသမျှသောအမှုအရာတို့ကိုသူသည်ထုတ်ဖော်ပြီဟုတတ်တည်ခံသောစကားကြောင့်ထိုမြို့၌နေသောရှမာရိလူအများတို့သည်ယေရှုကိုယုံကြည်ကြ၏ထိုကြောင့်ရှမာရိလူတို့သည်အထံတော်သို့ရောက်လျှင်မိမိတို့အရက်၌နေတော်မူမည်အကြောင်းတောင်းပန်ကြ၏ထိုအရက်၌နှစ်ရက်နေတော်မူ၏အခြားသောသူအများတို့သည်နှုတ်ကပတ်စကားတော်ကြောင့်ယုံကြည်၍ထိုမိမအားယခုဖြစ်လျှင်ငါတို့သည်တင်းစကားကြောင့်သာယုံကြည်သည်မဟုတ်စကားတော်ကိုကိုယ်တိုင်ကြားနာရ၍ဤသူသည်လောကီသားတို့ကိုကယ်တင်တော်မူသောသခင်သည်ဟုသောခရစ်တော်အမှန်စင်စစ်ဖြစ်တော်မူကြောင်းကိုသိသည်ဟုဆိုကြ၏အငယ်53မှ55နှစ်ရက်လွန်ပြီးလျှင်ထိုအရမထွက်၍နာဇရက်မြို့ကိုရှောင်လျက်ဂါလိလဲပြည်သို့ကြွားတော်မူ၏အကြောင်းမူကားပရောဖက်သည်မိမိနေရင်းပြည်၌အတရေမရှိဟုယေရှုသည်ကိုယ်တိုင်တတ်သိခံတော်မူ၏ဂါလိလဲပြည်သို့ရောက်တော်မူသောအခါဂါလိလဲလူတို့သည်ကိုရော့ကိုလက်ခံကြ၏အကြောင်းမူကားထိုသူတို့သည်ယေရုရှလင်မြို့၌ခံသောပွဲသို့တောတက်သည်ဖြင့်ထိုပွဲအတွင်းတွင်ပြုတော်မူသမျှတို့ကိုမြင်ခဲ့ကြ၏အငယ်56မှ54ယေကိုစပည့်ဖြစ်စေသောအရာဂါလိလဲပြည်ကာနမြို့သို့တဖန်ကြွတော်မူ၏ကပိရနောမြို့၌အမတ်တယောက်ဤသားသည်အနာရောဂါဆွဲလျက်ရှိ၏ယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ရောက်တော်မူသည်ကိုထိုအမတ်သည်ကြားလျင်အထံတော်သို့သွား၍တေဂာနီးဖြစ်သောမိမိသားစီသို့ကြွ၍အနာရောဂါကိုငြိမ်းဆို၏တော်မူမည်အကြောင်းတောင်းပန်လေ၏ယေရှုကလည်းသင်တို့သည်နမိတ်လက္ခဏာနှင့်အံ့ဖွယ်သောအမှုတို့ကိုမမြင်ရလျှင်ယုံကြည်မရှိကြဟုမိန့်တော်မူသောသခင်အကျွန်ုပ်သားမတည်မီကြွတော်မူပါဟုအမတ်လျှောက်ပြန်၏ယေရှုကလည်းသွားလောသင်ဤသားသည်အသက်ချမ်းသာရပြီဟုမိန့်တော်မူ၏ထိုအမတ်သည်ယေရှုမိန့်တော်မူသောစကားကိုယုံ၍သွားလေ၏လမ်း၌သွားစဉ်တွင်မိမိငယ်သားတို့သည်ခရီးဥချိုလာ၍ကိုရောဤသားသည်အသက်ချမ်းသာရပါပြီဟုကြားလျှောက်ကြ၏အဘယ်အချိန်၌တက်တာခြင်းတို့ရောက်တည်းဟုမေးလျင်မနစ်ခုနှစ်နာရီအချိန်၌ပြားနာပြောက်ပါသည်ဟုလျှောက်ကြ၏ထိုအချိန်ကသင်သားသည်အသက်ချမ်းသာရပြီဟုယေရှုမိန့်တော်မူသောအချိန်ဖြစ်သည်ကိုအဖသည့်၍ကိုယ်တိုင်မှစသောမိမိအိမ်သူအိမ်သားအပေါင်းတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏ဤနမိတ်လက္ခဏာတော်ကယေရှုသည်ယူဒပြည်မှဂါလိလဲပြည်သို့ကြွသည့်နောက်ပြတော်မူသောဒုတိယနမိတ်လက္ခဏာဖြစ်သည်